အမေရိကန်လူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကတိုင်းပြည်တဝန်းယာနဲ့ချီတဲ့တရားမဝင်ဝင်ရောက်နေထိုင်သူတွေကိုအခုသတင်းပတ်တွင်ဝင်ရောက်စီးနှင်ဖမ်းဆီးခဲ့ပါတယ်။အခုလိုဖမ်းဆီးတဲ့ဟာမကြသေးခင်ကသမ္မတဒေါ်နယ်ထရမ့်ကသမ္မတအမိန့်ကြေညာချက်ကြောင့်မဟုတ်ဘူးလို့အာဏာပိုင်တွေကပြောပါတယ်။အခုဖမ်းဆီးတဲ့သူတွေဟာတရားမဝင်နေထိုင်တဲ့ရာဇဝတ်သားတွေဖြစ်ကြောင်းနဲ့ဒီဖမ်းဆီးမှုဟာလုံရုပ်လုံစင်ကိစ္စတစ်ခုဖြစ်ကြောင်းအမိမြေလုံခြုံရေးဝန်ကြီးဌာနပြောခွင့်ရGillian Christensen က The Washington Post သတင်းစာကိုပြောပါတယ်။အများပြည်သူလုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတည်ထောင်ခံရမှုကိုချိန်ချောက်မဲ့သူတွေကိုသာဖမ်းဆီးခြင်းဖြစ်ကြောင်းလဲ Christensen ကပြောပါတယ်။အခုသတင်းပတ်တစ်ပတ်လုံးမှာ Atlanta, Chicago, New York, Los Angeles မြို့တို့အပါအဝင်မြို့ပေါင်း6မြို့မှာဝင်ရောက်စီးနှင်ဖမ်းဆီးမှုတွေပြုလုပ်ခဲ့တာမှာလူပေါင်း160ကျော်ကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ဆိုပါတယ်။ Los Angeles မြို့မှာဖမ်းဆီးမိသူ85ရာခိုင်နှုန်းကျော်ဟာရာဇဝမှုကျူးလွန်ထားသူတွေဖြစ်ပြီးသမ္မတထရန့်ရဲ့အမိန့်ကြေညာချက်နဲ့သက်ဆိုင်ခြင်းမရှိကြောင်းလူမှုကြီးကြပ်ရေးနဲ့အကောက်ခွန်ဦးစီးဌာန ICE အဖွဲ့ရဲ့ဖမ်းဆီးပြန်ပို့ရေးလော့စ်အန်ဂျလိစ်ဒေသဆိုင်ရာညွှန်ကြားရေးမှူးဒေးဗစ်မရင်းကတောက်ကြနေ့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်